ပြီးခဲ့တဲ့ဖေဖော်ဝါရီ14ရက်နေ့ကဗြိတိန်နိုင်ငံမှာဆုံးပါသွားတဲ့ထိုင်းတော်ဝက်လူငယ်ဘောလုံးအသင်းခေါင်းဆောင်ဒွန်ဖတ်ဒွန်ပရွန်တက်ရဲ့အယိုးပြာကိုထိုင်းနိုင်ငံကိုပြန်တည်လာတာမှာဒီကနေ့ချင်းရိုင်မြို့ကသူ့မွေးရက်မြေရှိရာကိုရောက်လာခဲ့ပါတယ်။အသက်18နှစ်သာရှိသေးတဲ့ဒွန်ဟာ2018ခုနှစ်ကကမ္ဘာတဝန်းအထူးတလဲအာရုံစိုက်မှုခံရတဲ့ထိုင်းနိုင်ငံမြောက်ပိုင်းကရေကြီးနေတဲ့ကြောက်ကူထဲမှာတရင်နှစ်ပတ်ကျော်ပြိမိပြီးတော့ကဲထုတ်ခဲ့ရတဲ့ထိုင်းလူငယ်ဘောလုံးသမား12ဦးတည်းကတဦးဖြစ်ပါတယ်။နိုင်ငံကကျောင်းကျင်ပညာရှင်တွေပါဝင်ပြီးတော့သက်ဆွန်ဆန်များကဲထုတ်နိုင်ခဲ့လို့သူတို့အားလုံးအသက်ရှင်လွတ်မြောက်လာခဲ့ပြီးတဲ့နောက်ဒေါမဟာ UK နိုင်ငံ Leicestershire နယ်က Brookhouse ဘောလုံး Academy ကျောင်းမှာပညာသင်ကြားနေတာဖြစ်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလထဲမှာတော့ဒေါန်ကိုသူ့အခန်းထဲမှာသတိမေးမျောလျက်တွေ့ခဲ့ရပြီးနောက်ထပ်နှစ်ရက်အကြာဖေဖော်ဝါရီ14ရက်နေ့မှာတည်ဆုံသွားခဲ့တာပါတည်ဆုံရတဲ့အကြောင်းရင်းကိုတော့ခုချိန်ထိလူသိရှင်ကြားထုတ်ပြန်တာမရှိသေးပါဘူးသူ့ရဲ့ရုပ်လောင်းကိုဒီသတင်းပတ်အစောပိုင်းက UK နိုင်ငံမှာမီးတင်းကြိုပြီးတော့ဗုဒ္ဓဘာသာထုံးတမ်းဆင်လာတဲ့အညီအသုဘအခမ်းအနားကျင်းပခဲ့ပြီးတဲ့နောက်အခုအယိုးပြာကိုပြန်တည်လာခဲ့တာဖြစ်ပါတယ်သူ့အတွက်နောက်ဆုံးဆွတ်တရားနာပွဲကိုတော့လာမယ့်ရက်ပိုင်းထဲမှာချမ်းရိုင်မြို့မှာလှုပ်သွားမှာဖြစ်ပါတယ်ခင်ဗျာ